တရီလင်္ကာနိုင်ငံမြို့တော်ကွလန်ပေါ်မှာအမိုက်ပုံပြိုချပြီးအောက်မှာပြိမိနေသူတွေကိုတနင်္ဂနွေနေ့ကတရီလင်္ကာစစ်သားတွေနဲ့ကယ်ဆယ်လုပ်သားတွေရှာဖွေကယ်ဆယ်နေကြပါတယ်။ကွလန်ပေါ်မြို့ပြင်ကမီတိုတာမူလာအရက်မှာရှိတဲ့အမိုက်ပုံတဝိုက်စစ်တပ်တာဝန်ရှိသူတွေကဂူဒီလိုက်လံရှာဖွေနေကြတာဖြစ်ပြီးအခုဒီတေဆုံးသူပေါင်း26ဦးရှိနေပြီလို့စစ်တပ်ပြောခွင့်ရကပြောပါတယ်။အမိုက်ပုံလားကနေအိမ်တွေပါပြိုပြက်ခဲ့တယ်လို့အခုဒီအသက်ရှင်ချမ်းရဲ့နေသူရောပျောက်ဆုံးနေသူအခြေအတွက်ပါဘယ်လောက်ရှိလဲဆိုတာမသိရသေးပါဘူး။ဒေသခံတွေနှစ်သိက္ကူပွဲတော့ဆင်နွှဲနေခြင်းတောက်ကြံနဲ့ညနေပိုင်းမှာအမှိုက်ပုံပြိုကြတာပါ။နေ88လုံးကတော့လုံးဝပြိုပြက်သွားတယ်လို့ပျက်စီးသွားတဲ့အင်ညာပေါင်း150ကျော်ရှိနေတယ်လို့ရှာဖွေကယ်ဆယ်ရေးအဖွဲ့ကပြောပါတယ်။အခုလိုအမှိုက်ပုံပြိုကျမှုကမော်တော်ရဆဖြစ်မှုလားတစုံပြောက်လှုပ်ဆောင်တာလားဆိုတာစုံစမ်းနေစေလို့ရဲကပြောပါတယ်။ကိုလိုမိုမျိုးတော့တာနာအောင်လှုပ်ဆောင်နေတဲ့အာနာပိုင်းတွေကလုံခဲ့တဲ့နှစ်အနည်းငယ်အတွင်းမှာပဲဒီနေရာမှာအမှိုက်လာပုံခဲ့တာဖြစ်ပါတယ်။ဒီအမှိုက်ပုံကြောင့်ကျန်းမာရေးဆိုင်ရာပြဿနာတွေကြုံရရတဲ့ဆိုပြီးဝန်ကျင်မှာနေထိုင်သူတွေကအမှိုက်လာပုံမှုကိုကန့်ကွက်နေကြတာဖြစ်ပါတယ်ဝန်ကြီးချုပ်ကတော့ဒီအမှိုက်ပုံကိုမကြခင်မှာပဲဖယ်ရှားပေးမယ်လို့စနေနေ့ကပြောပါတယ်